ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီး Human Rights Watch လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့က Mr. Sunine Phasuk ကို RFA မြန်မာဌာနကစတူဒီယို7မှာမတ်လ6ရက်နေ့ကတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။ Mr. Sunine Phasuk ဟာထိုင်းနိုင်ငံမှာအခြေစိုက်ပြီးလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ ASHA ဌာနကထိုင်းမြန်မာဆိုင်ရာအတိုင်ပင်ခံပုဂ္ဂိုလ်တဦးဖြစ်ပါတယ်။ရိုဟင်ဂျာအရေးကိစ္စကနှစ်ပေါင်းများစွာကြာခဲ့ပြီလို့သူကပြောပါတယ
် What happened to the Rohingya as now we see media splash internationally about picture and footages of a Rohingya being washed ashore on Thailand in Indonesia reports of hundreds of them may perish at sea this is notA new situation. It has been going on for
years. Thailand, Indonesia, Cambodia, Latin, Rohingya, and the Thailand, the Thailand, Nang, and the Thailand, 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 မူဝါဒရဲ့အစိပ်ပိုင်းဆိုတာထင်ရှားပါတယ်လို့မစ္စတာဖဆုတ်ကပြောပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအခြေချနေထိုင်လာရတဲ့အကြောင်းတွေရဲခုမြန်မာနိုင်ငံမှာစီးပွားရေးမပြေလည်လို့ထိုင်းနိုင်ငံမဲဆောက်မှာမြန်မာတွေတွားရောက်အလုလုကင်ကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာစီးပွားရေးအဆင်မပြေလို့ရခိုင်ပြည်နယ်ဘက်ကလယ်ယာလုပ်ငန်းခွင်တွေမှာဝင်ရောက်လုကင်ကြတာလို့ရခိုင်ပြည်သူတွေကပြောတာတွေလည်းရှိပါတယ်။တမိုင်းအစဉ်ဆက်ဘင်္ဂလားဒေ့ရှ်ဘက်ကလူတွေရောရခိုင်ပြည်နယ်ကလူတွေရောတစ်ဖက်ကိုတစ်ဖက်ကူးတန်းသွားလာလုကင်ကြပါတယ်။မြန်မာစစ်အစိုးရကလည်းရိုဟင်ဂျာတွေကိုလူနည်းစုတိုင်းရင်းသားမဟုတ်ဘူးလို့ညှင့်ပယ်ထားပါတယ်။ဒါရီနဲ့ပတ်သက်ပြီးလူအခွင့်ရေးရှုထောက်ကဘယ်လိုရှုမြင်ပါသလဲလို့ RFA ကမေးမြန်းတဲ့အခါမှာတော့
That you know regardless of historical background of the you know of the first settlement of the Rohingyas in Arakan state the Burmese government still has
ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပထမဆုံးလာရောက်အခြေချနေထိုင်ကြတဲ့တမိုင်းနောက်ခံအကြောင်းအချက်တွေကိုမကြည့်ပဲမြန်မာစစ်အစိုးရဟာသူ့နယ်မြေမှာရှိတဲ့လူတွေကိုဆော့ရှောက်ဖို့ကာကွယ်ဖို့ဥပဒေအရတာဝန်ရှိပါတယ်။ရိုဟင်ဂျာတွေဟာရခိုင်ပြည်နယ်မှာနေလာတာဆယ်စုနှစ်ပေါင်းများစွာကြာမြင့်ခဲ့ပါပြီ။ဝမ်းနည်းစရာကောင်းတာကသူတို့ဟာရခိုင်ပြည်နယ်မှာအလုပ်လုပ်ကြကြပေမဲ့အပြန်အလှန်အားဖြင့်အကာအကွယ်မရရှိကြပါဘူး။မြန်မာနိုင်ငံမှာနေကြပြီးနိုင်ငံမဲ့ဖြစ်နေရတာအတော်စိတ်အနှောက်အယှက်ဖြစ်ရပါတယ်လို့မစ္စတာဖဆုတ်ကပြန်လည်ပြောကြားပါတယ်။1988ခုနှစ်မှာထပ်တက်လာတဲ့စစ်အစိုးရလက်ထက်မှာတနိုင်ငံလုံးမှာရှိတဲ့တိုက်ခိုက်အင်အားစုတွေကိုနှိမ်နင်းပါတယ်။ရခိုင်ပြည်နယ်မှာလည်းနှိမ်နင်းတဲ့အတွက်အများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတာမျိုးလည်းရှိပါတယ်။ဒီကိစ္စကိုနိုင်ငံတကာကအာရုံစိုက်လာပြီးတဲ့နောက်မြန်မာစစ်အစိုးရဟာ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံဖွင့်လင့်လဲရတဲ့အခြေအနေဖြစ်လာပြီးရိုဟင်ဂျာတွေအရေးဆောင်ရွက်ရပါတယ်။တချို့လဲမြန်မာနိုင်ငံဘက်ပြန်မလာခြင်းကြဘူးပြောသလိုတချို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာမနေခြင်းကြဘူးပြောကြတယ်လို့သိရပါတယ်။ဒါနဲ့ပတ်သက်လို့မစ္စတာဖဆုတ်ဘယ်လိုရှုမြင်ပါသလဲလို့ RFA ကမေးမြန်းပါတယ်
။ The problem is that you know the first thing was the Rohingyas were accepted by UNHCR as refugees which mean the internationalbody to look after to protect refugees recognize the plight of Rohingya that what happened to Rohingya
but ဘာချက်က Rohingya တွေကို UNHCR ကနေဒုက္ခသည်များအဖြစ်အသိမှတ်ပြုတာဖြစ်ပါတယ်သဘောကတော့အလုံးရင်းနဲ့ထွက်ပြေးကြတယ်ဆိုတာအသိမှတ်ပြုပြီး Rohingya တွေကိုနိုင်ငံတကာအဖွဲ့အစည်းကအကအကွယ်ပေးတာပါပဲရိုဟင်ဂျာတွေကိုနိုင်ငံတကာအတိုင်းဝိုင်းကကာကွယ်ဆော့ရှော့ထိုက်တယ်ဆိုတာပထမအချက်အနေနဲ့ပြောချင်ပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာတွေဟာသူတို့ကိုဒုက္ခသည်စခန်းမှာနေရာချပေးတာကိုညှဉ်းညူကြပါတယ်။ဝမ်းနည်းစရာကောင်းတာကအများစုဟာ UNHCR ဒုက္ခသည်စခန်းတွေကနေထွက်ခွာကြပါတယ်။နောက်လဲထွက်ခွာကြပါဦးမယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ UNHCR ဟာလူငန်းကြီးတရမဟုတ်ပါဘူး။စခန်းမှာရှိတဲ့လူတွေကိုတင်တင်လျော့ကန်စွာဆော့ရှော့ပေးနိုင်စွာမရှိပါဘူးဒုက္ခသည်စခန်းတွင်းကလူတွေရောအပြင်ကလူတွေရောတာလွန်ကောင်းမွန်တဲ့ဘဝကိုတွေးဆကြရင်ဘင်္ဂလားဒေ့ရှ်ကနေအဝေးကိုထွက်ခွာကြဖို့ကြိုးစားကြပါတယ်သူတို့ဟာအင်ဒိုနီးရှားမလေးရှားအပြင်အရှေ့အလယ်ပိုင်းထိတောင်တွားရောက်အလုပ်လုပ်ကြင်ကြဖို့စဉ်းစားကြတာပါနောက်ဆုံးတော့သူတို့ဟာအဲ့ဒီနိုင်ငံတွေမှာရှေ့ပြောင်းအလုပ်သမားတွေဖြစ်သွားကြပါတယ်လို့မစ္စတာဖဆုတ်ကပြောကြားသွားပါတယ်